စစ်ကောင်စီရဲ့ဆွဲချက်တွေကိုကြည့်မယ်ဆိုရင်ဒေါက်ဆန်းစုကြည်ဘက်ကပြန်ပြီးခြေပနိုင်တဲ့အားသာချက်တွေရှိနေတယ်လို့လူခွင့်ရေးရှိနေဦးမင်းလွင်ဦးက VOE ကိုပြောပါရယ်နေပြည်တော်တရားရုံးမှာတနင်္လာနေ့ကဒေါက်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုတွေထဲမှာတဘာဝဘေးရန်တွေရဲ့စီမံခန့်ခွဲမှုဆိုင်ရာဥပဒေနဲ့ပို့ကုံသွင်းကုံပုံမှဆက်သွယ်ရေးဥပဒေပုံမှစတဲ့အမှုသုံးမှုကိုပထမဆုံးကြားနာစစ်ဆေးခဲ့တာပါအခုလို့ဒေါက်ဆန်းစုကြည်အနေနဲ့2020ရွေးကောက်ပွဲစည်းရုံးရေးကာလမှာကိုဗစ်စီးမြင်စည်းကမ်းတွေကိုချိုးဖောက်တဲဆိုတဲ့စစ်ကောင်စီရဲ့ဆွဆွဲချက်တွေမှာခိုင်လုံမှုမရှိဘဲအားနည်းချက်တွေအများကြီးရှိနေတယ်လို့နော်ဝေးအခြေစိုက်မြမလူခွင့်ရေးရှိနေဦးမင်းလွင်ဦးက VOA ကိုပြောပါတယ
်ကိုဗစ်စီးမြင်စည်းကမ်းတွေရလူစုလူဝေးမလို့ရငါဦးတဲ့ပုံပြီးတော့စုပြုံးဝေးမလို့ရတိုးတဲ့အချက်အလက်တွေနဲ့လုံးဝကျင်းလွနေတာကိုကျွန်တော်တွေ့ရတယ်ဒေါက်တာဆန်းစုကြည်ကခြံရှိကိုမတော်ကားလေးစမောင်းသွားတဲ့ဥက္ကာကိုလက်ဖက်ပြရုံသိစရာတစ်ခုပဲရှိတယ်ဆိုတော့ကျွန်တော်တို့တက်တယ်ထောက်ထားနေတယ်တင်ပြနိုင်တဲ့အခြေအနေမျိုးဖြစ်ပါတယ်ပြုံးစုဖက်ကနေပြီးတော့ရှင်မှုကျင်းပတဲ့ပွဲတွေမှာဥပမာဆိုရင်တာဝန်ဆောင်တဲ့ကားဖွင့်မယ်ဆိုလို့ရှိရင်မတ်စတာထားတာလည်းတရားမှမတွေ့ရဘူးเนาะနောက်ပြီးတော့လူစုလူဝေးအုပ်လိုက်ကြီးဓာတ်ပုံရိုက်ထားတဲ့ဥက္ကာလူမျိုးတော်မှရှိတယ်ဒါတွေကိုဘလုံးကအေးအေးဆော်ခြင်းမရှိဘူးဆိုတာတွေကိုကြည့်ချင်းအဖြစ်ပြုံးစုရဲ့စီမံဆောင်ရွက်မှုကဒေါက်ဆန်းစုကြည်ကိုတမင်သက်သက်အမှုရှင်ဖမ်းဆီးဖို့အတွက်ယူရလုံဆောင်နေဆိုတော့ထင်ရှားရှားပေါ်လင်းစီတယ်လို့ပဲကျွန်တော်ကပြောချင်ပါတယ်ဗျ။အ
ဲ့တော့ဆိုရင်ဒီဆက်သွယ်ရေးဥပဒေပုံမှပို့ကုံသွင်းကုံပုံမှတို့ ਨੇ ဒေါက်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေပေါ်မှာရောဘယ်လိုသုံးသပ်လဲရှင
်။ဆက်သွယ်ရေးဥပဒေပုံမှ ਨੇ တရားစွဲဆိုထားတဲ့ကိစ္စရပ်ကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင်လည်းဆက်သွယ်ရေးစကားပြောဆက်တွေကဒေါက်ဆန်းစုကြည်အနေနဲ့ဝယ်ယူပေးထားတာမရှိဘူးနောက်ပြီးတော့တခါမိမိရဲ့လုံခြုံရေးအဖွဲ့တွေတုံးတဲ့ပစ္စည်းကိုဒေါက်တာစုကြည်အနေနဲ့ဘလို့မှသိရှိနိုင်စွာမရှိဘူးနောက်ပြီးတော့ဒီပြည်ဒိန်းကနေပြီးတော့လုံခြုံရေးအဖွဲ့တွေခန့်နာတာဖြစ်တယ်ဒီပြည်ဒိန်းကနေပြီးတော့ပဲလုံခြုံရေးဆိုင်ရာကိစ္စတွေကိုစီမံခန့်ခွဲတာဖြစ်တယ်ဒါကြောင့်ဒေါက်တာစုကြည်အနေနဲ့ဒါတွေကိုသိရှိခြင်းလည်းမရှိဘူးအဲဒီလိုသိရှိခြင်းမရှိတဲ့အပေါ်မှာဒေါက်စုရဲ့ဒီမှန်ကန်ဝဲမှုအောင်မှာရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့အခုလိုမျိုးဆွဲဆိုထားတဲ့ဥစ္စာတွေကနိုင်ငံရေးရပြင်ငယ်သွားအောင်နိုင်ငံရေးရထောက်ခံမှုကျဆင်းသွားအောင်တော်ဆန်းစုကြည်ပေါ်မှာပြည်သူလူထုတွေရဲ့ယုံကြည်မှုညှော်နေသွားအောင်စတဲ့ယူရချက်တွေနဲ့လှုပ်ဆောင်နေလို့ပဲကျွန်တော်တို့မြင်ပါတယ်ခင်ဗျာ
အဲ့တော့အခုဆိုရင်တရားဆွဲတဲ့အတွက်ကုန်ကြစရိတ်တွေကထွက်လာပြီပေါ့နော်အဲ့တော့ဒီကုန်ကြစရိတ်တွေကိုဒေါက်ဆန်းစုကြည်ကပေးရမှာလားအဲ့ဒီကုန်ကြစရိတ်တွေကိုဘသူကပေးမှာလဲရှင်
တော်သူပေါ်တရားဆွဲဆိုထားတဲ့ဈေးစကားတွေနဲ့ပတ်သက်လို့ကတော့ဒီနိုင်ငံတော်ကနေပြီးတော့ဆွဲဆိုတဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံတော်ကပဲအကုန်ပြတ်ခံနေမယ်လို့မြင်ပါတယ်။သို့တော်လည်းပဲတော်သူဘက်ကလိုက်ပြီးတော့ခုခံချိပါတဲ့ရှေ့နေတွေကတော့အခမဲ့လိုက်ပါဆောင်ရတဲ့ကိစ္စဖြစ်တဲ့အတွက်တော်တော့ကျွန်တော်တက်တွင်စဉ်းစားပြန်မလို့ဘူးလို့ကျွန်တော်မြင်တယ်။တရားဆွဲဆိုတဲ့ကိစ္စရမှာကုန်ကြစရိတ်တွေရှိတယ်ဆိုတာမှန်သမျှကိုနိုင်ငံတော်ကဆွဲဆိုတာဖြစ်တဲ့အတွက်နိုင်ငံတော်ကပဲကုန်ကြခံနိုင်မယ်လို့ပဲကျွန်တော်ကြံရင်းပြောနိုင်ပါလေခင်ဗျာ
ဒီကနေ့ဂျွန်လ15ရက်နေ့မှာဒေါက်ဆန်းစုကြည်ကိုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာဥပဒေပုံမှ25နှစ်ဆွဲထားတဲ့အမှုနောက်တမှုနဲ့တမရဦးဝင်းမြင့်နေပြည်တော်စီပင်တရားရေးကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အတူ၃ရောက်တွဲဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွေးတို့ကိုဆက်လက်စစ်ဆေးဖို့ရှိတယ်လို့အကျိုးဆောင်ရှင်တွေက VOE ကိုပြောပါရယ်အခုလိုစေအုပ်စုကဒေါက်ဆန်းစုကြည်ကိုဆွဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ American ပြည်ထောင်စု Maryland ပြည်နယ်ချင်းလူမျိုးအဖွဲ့စီဥက္ကဋ္ဌ Don Cup ကသူ့ရဲ့အမြင်ကိုအခုလိုပြောပါရယ
်မရှိတဲ့အမှုကိုမရှိရှိအောင်လှုပ်ကြံပြလို့တာပါဒီအမှုတွေကဒေါက်ဆန်းစုကြည်ကျိုးလည်နေဆိုတာတခုမှမဟုတ်ပါဘူးစစ်အုပ်စုကြီးစစ်ကောင်စီရဲ့နေဘရမသူတို့အကြောင်းပြချက်မျိုးမျိုးရှာကြံဘရမဖွင့်တဲ့အမှုတွေပါဘာလို့လဲဆိုတော့အခုချိန်မှာလဲကျွန်တော်မြန်မာနိုင်ငံမှာဥပဒေဆိုတာမရှိတော့ပါဘူးဥပဒေဆိုတာတင်တ်စီဝါမှာပဲရှိပါတယ
်ဒေါက်ဆန်းစုကြည်ပေါ်ပြည်မှုဆိုင်ရာတရားစွဲဆိုမှုတွေဟာအတုအယောင်တွေသာဖြစ်ပြီး2020ပြည့်နိုဝင်ဘာရွေးကောက်ပွဲမှာသူအပြတ်သက်အနိုင်ရခဲ့တာကိုပယ်ဖြတ်ဖို့နိုင်ငံရေးလှုံ့ဆော်မှုရည်ရွယ်ချက်ရှိရှိလှုံ့ဆော်လာဖြစ်တယ်လို့နယူးယောက်ခြေဆိုင်လူခွင့်ရေးဆောင်ကြီးအဖွဲ့ကြီး HRW အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robinson ကပြောပါရယ်တနင်္လာနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာလဲဒေါက်ဆန်းစုကြည်ပေါ်ဆွဆွဲချက်တွေအလုံးရုပ်သိမ်းဖို့နဲ့သူ့ကိုချွင်းချက်မရှိ ချက်ချင်းပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါရဲ့ရှင်။